မြမဆရာနာတိတ်မှုအရေးကိုလည်းဆွေးနွေးမယ်လို့ပြောထားတဲ့ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံနဲ့ပထမဆုံးအကြိမ်ဖြစ်တက်ရောက်ဖို့ရှိပါတယ်။စနေနေ့ကစတင်ကျင်းပနေတဲ့ G7 နိုင်ငံခြားရေးဝန်ကြီးများရဲ့ဗြိတိန်နိုင်ငံလီဗာပူးမှာကျင်းပတဲ့ဆွေးနွေးပွဲမှာတော့အာဏာရှင်အစိုးရစနစ်တွေကိုစီးလုံးညှို့ဆွာတိုက်ဖျက်ရေးဗြိတိန်နိုင်ငံခြားရေးဝန်ကြီးကတိုက်တွန်းခဲ့ပါတယ်။နားဆင်ကြပါရှင်။ဗြိတိန်နိုင်ငံလီဗာပူးမှာစနေနေ့ကစတင်လိုက်တဲ့စီးပွားရေးအင်အားကြီး9နိုင်ငံ G7 နိုင်ငံခြားရေးဝန်ကြီးများဆွေးနွေးပွဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်လည်းတက်ရောက်ခဲ့ပြီးဗြိတိန်နိုင်ငံခြားရေးဝန်ကြီးလစ်စထရပ်စ်ကတော့အာဏာရှင်အစိုးရတွေကိုတိုက်ဖျက်ရေးမှာစီးလုံးညှို့ညွတ်ရေးအတွက်တိုက်တွန်းသွားပါတယ်။ယူကရိန်းနယ်စပ်မှာရုရှားဘက်ကစစ်ရင်အားတိုးမြင့်တိဆောက်နေမှုအီရန်ရဲ့နျူကလ িয়ার ရည်မှန်းချက်တွေကိုထိန်းချုပ်ရေးနဲ့မြန်မာနိုင်ငံမှာဆီယနာသိမ်းမှုအရေးဖြည့်ရှင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြမယ် G7 ကမ္ဘာအချမ်းသာဆုံးဒီမိုကရေစီနိုင်ငံကြီးတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေဆွေးနွေးပွဲမှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ
် And we need to come together strongly to stand up to aggressors
လွတ်လပ်မှုနဲ့ဒီမိုကရေစီကိုကန့်သတ်ထိန်းချုပ်ရေးကြိုးစားနေကြတဲ့တိုက်ခိုက်သူတွေကိုအတူတကွခိုင်ခိုင်မာမာရပ်တည်ရင်ဆိုင်ချဖို့လိုအပ်ပါတယ်လို့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ G7 နိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုစတင်တဲ့စနေနေ့မှာဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုပေးမယ်လေနိုင်ငံတွေကတော့နာမည်တက်ပြီးရည်ညွှန်းပြောဆိုတာမရှိပါဘူး G7 နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးအဆင့်ဆွေးနွေးပွဲကိုတက်ရောက်ဖို့အာဆီယံကိုဗြိတိန်ဘက်ကဖိတ်ကြားထားကြောင်းလူကိုယ်တိုင်တက်ရောက်မဲ့ဆွေးနွေးပွဲကိုမြန်မာစစ်ကောင်စီကိုဗြိတိန်ဘက်ကဖိတ်ကြားမထားကြောင်းဗြိတိန်ရဲ့အာရှဆိုင်ရာဝန်ကြီးအမန်ဒါမီလင်းကအောက်တိုဘာလ19ရက်နေ့မှာစာနဲ့ရေးသားဖြေဆိုခဲ့တာပါဒါပေမဲ့လည်းမြန်မာစစ်ကောင်စီဘက်ကအွန်လိုင်းကနေတက်ရောက်လာနိုင်တယ်လို့လည်းမြန်မာရေလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ဘက်ကထောက်ပြပါတယ်ဗြိတိန်နိုင်ငံလီဗာပူးမှာကျင်းပနေတဲ့ G7 နိုင်ငံခြားရေးနဲ့ဖွံ့ဖြိုးရေးဝန်ကြီးများအစည်းအဝေးကိုအာဆီယံနိုင်ငံတွေတက်ရောက်တာပထမဆုံးအချိန်လည်းဖြစ်ပါတယ်။အာဆီယံရဲ့အလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံကတော့မကြာခင်တုန်းကပဲမြန်မာစစ်ကောင်စီကခန့်ထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်တို့တွေ့ဆုံခဲ့ကြတာပါ။ဝန်ကြီးချုပ်ဟွန်ဆန်ကမြန်မာနိုင်ငံကိုသွားမယ်လို့လည်းပြောထားပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေရပ်တန့်ပြီးမူလအခြေအနေပြန်ရောက်ဖို့တခုတည်းသောနည်းလမ်းကသက်ဆိုင်သူတွေကြားဆွေးနွေးညှိနှိုင်းမှုနဲ့ယဉ်ကြားစေရေးဖြစ်ပြီးတနည်းနည်းနဲ့စတင်ဆောင်ရွက်ရမယ်လို့စနေနေ့မှာပဲမြန်မာဆိုင်ရာကမ္ဘောဒီးယားတန်ယုံရဲ့လူမှုကွန်ရက် Facebook မှာပြောဆိုထားပါတယ်။ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနမ်ပင်ကိုတောက်ချန်နေကခိတ္တသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဌာနအကြံပေးပုဂ္ဂိုလ်ဒဲရက်ရှိုလက်ကတော့အာဆီယံအလဲကျဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့မြန်မာဆီယနာသိန်းကောင်စီကိုအလျှော့ပေးလက်ရောထားမျိုးမလုပ်ဖို့တိုက်တွန်းခဲ့ပါတယ်။ဘလို့ထိတွေ့ဆက်ဆံမှုမျိုးမဆိုစစ်ကောင်စီကိုလက်ရောယုံလောက်မဟုတ်ဘဲတကယ်တမ်းရလက်ထွက်ဖို့မျှော်လင့်တယ်လို့အချံပေးပုတ်ကိုရှော့လက်ကပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့ဒီဇင်ဘာလ9ရက်နေ့ကနေ18ရက်နေ့အထိခီးစဉ်အတွင်းမှာတော့အင်ဒိုနီးရှား၊မလေးရှား၊ထိုင်းနဲ့ဟာဝိုင်ယီတို့ကိုတွားရောက်မှာဖြစ်ပြီးအရှိတောင်အာရှနိုင်ငံများအသင်းဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့လူချင်းတွဲဆုံဆွေးနွေးဖို့ရှိပါတယ်။လာမယ့်သတင်းပတ်အတွင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ရဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျာကာတာခီးစဉ်အတွင်းမှာအင်ဒိုပစိဖိတ်ဒေသရဲ့အရေးပါမှုနဲ့အမေရိကန်နဲ့အင်ဒိုနီးရှားမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုအရေးပါမှုတို့ကိုအလေးထားပြောဆိုဖို့ရှိပါတယ်။ဒီနောက်မှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကမလေးရှားနဲ့ထိုင်းနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ခီးစဉ်အတွင်းမှာတော့မြန်မာနိုင်ငံတွင်းမှာပိုးပြီးတော့ဆိုးရွားလာနေတဲ့ပြည်ပခါတွေအရေးဝန်ကြီးဘလင်ကင်ဆွေးနွေးမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။